COVID-19 ကပ်ရောဂါကာလစားဝတ်နေရေးအတွက်အခက်အခဲရှိနေကြတဲ့ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေအတွက်ဒုတိယအကြိမ်ထောက်ပံ့ကြေးတွေစပေးနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအိန္ဒနာထွန်းပါ။ COVID-19 ကပ်ရောဂါအကျတဲ့ကာလမှာပုံမှန်ဝင်ငွေမရှိဘဲစားဝတ်နေရေးအခက်အခဲတွေ့နေကြတဲ့အခြေခံလူဒန်းစားတွေကိုတအိမ်ထောင်ကိုငွေကျပ်2000နှုန်းနဲ့ဒုတိယအကြိမ်ထောက်ပံ့ပေးနေတာဖြစ်ပါတယ်။ပထမတစ်ကြိမ်အကူအညီအဖြစ်ထောက်ပံ့ရိတ်ခါပေးခဲ့တဲ့အိမ်ထောင်စုပေါင်း4000လောက်အပြင်ပထမတစ်ကြိမ်စီးရင်ထဲမှာမပါခဲ့သူတွေကိုပါထောက်ပံ့ပေးနေတာပါ။အခြေခံလူဒန်းစားတွေအများအပြားနေထိုင်တဲ့ရန်ကုန်တိုင်းလှိုင်သာယာမြို့နယ်အနောက်ပိုင်းမှာအိမ်ထောင်စုပေါင်း 4,600 ကျော်ကိုဒုတိယအကြိမ်အကူအညီပေးနေတဲ့အခြေအနေကိုတော့လှိုင်သာယာမြို့နယ်အနောက်ပိုင်းအုပ်ချုပ်ရေးမှူးဦးနေမင်းထွန်းကအခုလိုပြောပါရစေ။
ကျွန်တော်တို့ပထမဦးဆုံးဟိုတစ်ချက်ကာလတုန်းကပစ္စည်း5မျိုးပေါ့။စံစီစာဆက်သွန်ပေးပေါ့။အဲဒီဥစ္စာရဲ့အိမ်မုံမှာအကြောင်းမျိုးမျိုးကြောင့်ချိန်ခဲ့တဲ့သူတွေကိုတော့ပြီးခဲ့တဲ့ဇွန်လမှာတတော်ငွေထောက်ပံ့နေကြ။အဲဒီဥစ္စာတွေကိုပဲနှစ်ခုလုံးနှစ်မျိုးစလုံးကိုပေါင်းပြီးတော့ကုတ္တကထပ်မံဒုတိယအကြိမ်ပေါ့။တတော်လုံးလက်ဝယ်ရောက်ပေးရပါခင်ဗျ။အဲ့တော့ရက်ွက်တွေခွဲဝေပြီးတော့သူ့ချင်းနဲ့သူအဲ့ဒါလေးပေးရတာဟုတ်ကဲ့
။ဒုတိယတစ်ကြိမ်ထောက်ပံ့မှုအစီအစဉ်တွေစတင်နေပြီဖြစ်တဲ့ကရင်ပြည်နယ်မြဝတီခရိုင်မှာတော့ထောက်ပံ့ငွေပေးခဲ့တဲ့အိမ်ထောင်စုပေါင်း 35,000 ကျော်ရှိခဲ့တယ်လို့ခရိုင်အုပ်ချုပ်ရေးမှူးကပြောပါရစေ။ပထမတစ်ကြိမ်မှာတော့ထောက်ပံ့ရိတ်ခါ5မျိုးပေးခဲ့ပေမဲ့ဒီတစ်ကြိမ်မှာတော့ငွေသားထောက်ပံ့ပေးတဲ့အတွက်အကူအညီရတဲ့သူတွေအနေနဲ့ပို့ပြီးအဆင်ပြေနိုင်တယ်လို့လည်းခရိုင်အုပ်ချုပ်ရေးမှူးဦးတေဆာအောင်ကပြောပါရစေ။
အချို့ကျတဲ့သူတွေရှိတာပေါ့ကျွန်တော်တို့ကတော့တန်ပေါ့တန်တော့အများစုစားတဲ့တန်ပေါ့တန်မအောင်ကျွန်တော်ပေးတာပေါ့အချို့ကျတော့ဒီတန်မကျတော့ဟိုအခြေခံမျိုးသားဆိုမဲ့ကျတော့တန်နဲ့အဓိကထားပေးတယ်ဆိုတော့သူကသမင်းကိုအဓိကထားတော့သူပေါ်ဆောင်မှုမှသာအဲ့လိုမှမကြမ်းနဲ့ခက်ခဲရှိတာပေါ့အခုလိုငွေသားပေးတာတော့ဟိုအဆုံးမတည့်တဲ့အောင်ပြီးပို့ပြီးတော့လက်ထပ်ဆန်တော့
ထောက်ပံ့ငွေကိုတော့တက်ဆိုင်ရမြို့နယ်အုပ်ချုပ်ရေးမှူးယာအိမ်မှူးဆဲအိမ်မှူးတွေကနေတဆင်ကိုဗစ်ကပ်ရောဂါကာလမှာတက်မှတ်စီမင်းစီကန်းတွေနဲ့အညီပေးနေတာဖြစ်တယ်လို့ဦးတည်စာအောင်ကဆိုပါတယ်အခြေခံလူဒန်းစားတွေအတွက်အစိုးရကထောက်ပံ့ပေးနေတာတွေရှိသလိုစေတနာရှင်တွေကလည်းကူညီလူဒန်းတာတွေရှိပါတယ်ကက်ယောဂါကာလမှာပုံမှန်ဝင်ငွေမရှိတာကြောင့်စားဝတ်နေရေးအခက်အခဲကြုံနေချရတဲ့ပြန်ကျစေတဲ့အငှားရင်မောင်း၊ကြပန်းလုတ်သား၊ရေလုတ်သား၊အလုတ်ကျန်းသမား၊ခြံလုတ်သား၊ပုဂ္ဂလိကလုပ်ငန်းတွေမှာလောက်ကိုင်းနေတဲ့နေစာဒါမှမဟုတ်ယာယီဝင်နဲ့အခြားပုံမှန်ဝင်ငွေမရှိတဲ့အလုတ်သမားတွေနဲ့အလုတ်လက်မဲ့ဖြစ်နေတဲ့သူတွေကိုအခြေခံလူဒန်းစားတွေအဖြစ်သတ်မှတ်ပြီးတော့အစိုးရကထောက်ပံ့ပေးနေတာပါ။တစ်ချိန်တည်းမှာပဲကက်ယောဂါနဲ့ကြုံနေရချိန်မှာလက်နက်ကင်ပဋိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့သူတွေအသက်2နှစ်အောက်ကလေးငယ်တွေကိုဝင်ဆောင်မိခင်တွေနဲ့တက်ကြီးရွယ်အိုတွေကိုလည်းအစိုးရနဲ့နိုင်ငံတကာအတိုင်းအဝန်းကထောက်ပံ့ကူညီနေပါတယ်ရှင်။ကျွန်မအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။